ဂျပန်နိုင်ငံမှာရှိလာမယ့်နှစ်ကစလို့6နှစ်တာကာလအတွင်းနိုင်ငံသားနိုင်ငံခြားသားအလုပ်သမား5သိန်းကိုတရားဝင်ခေါ်ယူဖို့ဂျပန်ဆိုရကဆုံးဖြတ်ထားပြီးမြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေပေါ်လာမှာဖြစ်တယ်လို့ဂျပန်နိုင်ငံမှာနှစ်ရှည်ကြာနေလာတဲ့မြန်မာရေးလီလာသူတွေကသုံးသပ်ပါတယ်ဂျပန်နိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုဆက်ပြီးထိန်းထားနိုင်ဖို့ဆိုရင်နိုင်ငံသားလူထုမှရင်ငြားရမ်းမှုလိုတယ်ဆိုပြီးဂျပန်စီးပွားရေးလုပ်ငန်းရှင်တွေကသူတို့အစိုးရကိုဖိအားပေးတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုအလုပ်သမားခေါ်ယူဖို့ဖြစ်လာတာပါကိုညံဝင်းရောင်ကစူးစီးတင်ပြပေးထားပါတယ
်ဂျပန်နိုင်ငံမှာအသက်အရွယ်ကြီးသူလူဦးရေအများစုဖြစ်လာနေပြီးကဏ္ဍအစုံမှာအလုပ်လုပ်နိုင်မဲ့လူအင်အားပိုပြီးလိုအပ်နေတာပါအထူးသဖြင့်လေယာဆိုင်ပျိုးရေးလုပ်ငန်းငါးဖမ်းလုပ်ငန်းနဲ့စက်ရုံတွေမှာအလူသမားလူအချက်ပိုရှိလာနေတယ်လို့ဂျပန်နိုင်ငံမှာအနှစ်အစိတ်လောက်နေထိုင်လာတဲ့ဦးကျော်ကျော်စိုးကပြောပါတယ
်။ဂျပန်ရဲ့ဒီစီးပွားရေးကိုဒီအကောင်ဆုံးနဲ့ပြီးဆောင်နိုင်လို့ဆိုရင်နိုင်ငံသားအလူသမားတွေကိုအားကိုးမှရမယ်ဆိုတဲ့အနေထားဖြစ်လာတယ်။အဓိကအများဆုံးပြဿနာကစိုက်ပျိုးရေးနဲ့ငါဖန်လုပ်ငန်းရေးနောက်ဆက်ရုံကအဓိကလူအင်အားလိုအပ်နေတယ
်။နိုင်ငံသားအလူသမားခွဲယူမဲ့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်ကဂျပန်လွှတ်တော်မှစတင်ဆွေးနွေးခဲ့တာဖြစ်ပြီးအရင်ဦးဆုံးအလို့အမျိုးအစား၅ခုအတွက်သာနိုင်ငံသားအလို့သမားခေါ်ယူဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအတွက်ဂျပန်လွှတ်တော်မှလူဝင်မှုဥပဒေကိုပြင်ဆင်ချက်လုပ်ပြီးနိုဝင်ဘာ2ရက်နေ့ကျရင်လွှတ်တော်မှအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်။အဲ့ဒီလိုကန္တတွေအပြင်အသက်အရွယ်ကြီးရင်းမိဖြစ်တဲ့ဂျပန်အဖိုးအဖွားတွေကိုပြုစုစောင့်ရှောက်ရေးအတွက်လည်းနိုင်ငံသားအလို့သမားတွေအတော်ကိုလိုအပ်နေပြီးမြန်မာနိုင်ငံအတွင်းမှာလည်းအလို့သမားရှာဖွေရေးအေဂျင်စီတွေကစတင်လှုပ်ရှားနေတယ်လို့တိုကျိုမြို့မှာအနည်း20ကျော်နေလာတဲ့ဦးတန်းဆွေကပြောပါတယ
်။အကြောင်းသားဆိုလို့ရှိရင်ဒီဘက်မှာလည်းဆက်နေရှင်းလာပြီးပဲလိုရမယ်။ training တွေဆိုလို့ရှိရင်လည်းသူတတ်မှတ်ထားတဲ့အလို့မှာတတ်မှတ်ထားတဲ့လာခံနဲ့လိုရမယ်ဆိုတော့အဲ့ဒါတွေကသူတို့နိုင်ငံအတွက်ကအလို့သမားလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့နေထိုင်မှုကမရှိဘူး။ဒီ training နဲ့လာတဲ့လူတွေကလုပ်ငန်းကျွမ်းကျင်မှုရှိလာတဲ့အချိန်မှာသူတို့ကဆက်ဆက်ကပြည်သွားတော့သူရဲ့နိုင်ငံကိုပြန်ရတယ်။အဲ့ဒါတွေကသူတို့နိုင်ငံမှာဒီကလူအချက်ကိုဖြစ်စီပြီးတဲ့နေထိုင်မှုကမရှိတဲ့ခါကျတော့ဒါကိုသူတို့ကပြည်ဝင်ပြောင်းလဲဖို့ကြိုးစားတာပေါ့
။အခုလိုဂျပန်နိုင်ငံကအလို့သမားတွေခေါ်ယူမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေအတွက်လည်းအကျိုးများစီမှာဖြစ်ပြီးသတိပြုသင့်တဲ့အချက်တွေလည်းရှိကြောင်းဦးကျော်ကျော်ဆိုကပြောပါတယ
်။နိုင်ငံသားကအလို့သမား၅သိန်းဆိုတဲ့နေရာမှာအကျွမ်းကျင်တဲ့လူပေါ့ဗျာ။ low skill တွေပါဒီသူတို့ကခေါ်တယ်ခေါ်ပြီးတော့အဲ့ဒီမှာဒီပမာပြည်လူတွေလည်းဂျပန်မှာလာပြီးလုံးလုံးနိုင်မယ်အနေထားတော့ဖြစ်လာမှာပေါ့လေဂျပန်မှာ6လကလုံးလုံးပြီးလို့ရှိရင်ကိုတိုင်ကိုပြန်အဲ့မှာကိုလုပ်ငန်းကိုတက်ကျွမ်းလာတယ်ကျွမ်းကျင်လာဆိုရင်ကိုလုပ်တဲ့ကုမ္ပဏီကိုလုပ်တဲ့လုပ်ငန်းနေပြီးတော့အတီးပြီးချက်ထောက်ခံခြင်းနဲ့နောက်ချင်းဂျပန်ပြန်လာလို့ရတယ်ဆိုတဲ့အမျိုးဒီ first step မှာပမာတစ်ချက်မှဂျပန်ဆိုရလို့စဉ်းစားထားတာဖြစ်တယ်သူချင်းဒီ site ပြောရင်းနဲ့အလုံးမှာနေပြလူရလူဖြစ်လေ
။လာမယ့်2009 AP လကစလို့2025ခုနှစ်အထိ6နှစ်တာကာလအတွင်းမြန်မာနိုင်ငံအပအဝင်နိုင်ငံသားအလို့သမား5သိန်းကိုခေါ်ယူသွားမှာဖြစ်ပါတယ်။ကဏ္ဍ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပျိုးရေး၅ဖန်းလုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီတုဘူးဆက်ရုံကားပိုပစ္စည်းထုတ်ဆက်ရုံစောက်လုပ်ရေးသင်းမောတည်ဆောက်ရေးကားပြင်လုပ်ငန်းနဲ့အဆောက်အအုံတန်ရှင်ရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ။